စီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာပြီးခဲ့တဲ့လအတွင်းအရက်သားတွေကိုတိုက်ခိုက်ခဲ့ရမှာဓာတုအစိတ်တန်းတွေအုံပြုခဲ့တယ်ဆိုတာကိုလွတ်လပ်တဲ့စမ်းသပ်မှုတွေကအတည်ပြုနိုင်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အခင်းဖြစ်တဲ့နေရာကနေအမေရိကန်ပြည်ထောင်စုကိုပေးပို့ခဲ့တဲ့သဘင်နဲ့သွေးနမူနာတွေအရအစိတ်တန်းတွေအုံပြုပြီးတော့တိုက်ခိုက်ခံခဲ့ရတယ်ဆိုတာကိုအတည်ပြုနိုင်ခဲ့တယ်လို့ CNN သတင်းဌာနနဲ့တနင်္ဂနွေနေ့မှာပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးဂျွန်ကယ်ရီကပြောသွားတာပါ။သမ္မတဥပမာကစီးရီးယားအစိုးရရဲ့ဓာတုလက်နက်အသုံးပြုတိုက်ခိုက်ခဲ့တဲ့အပေါ်စီးရီးယားရေးယူဖို့အတွက်ကွန်ကရစ်လွှတ်တော်ကနေအတည်ပြုချက်တောင်းခံမယ်လို့ပြောဆိုခဲ့ပြီးနောက်တနေ့မှာအခုလိုနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မှတ်ချက်ပြုပြောစကားထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကွန်ကရစ်လွှတ်တော်အမတ်တွေအနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းမစ္စတာကယ်ရီကပြောဆိုလိုက်တယ်လို့ကွန်ကရစ်လွှတ်တော်ကနေဘလို့ဆုံးဖြတ်ချက်ချမှတ်သည်ဖြစ်စေသမ္မတဥပမာအနေနဲ့လိုအပ်တယ်လို့လုတ်ပိုင်ခွင့်အာဏာရှိတဲ့အကြောင်းသူကပြောပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်ကတော့ဘယ်လိုပြည်ပကကျူးကျော်တိုက်ခိုက်လာမှုမျိုးကိုမဆိုစီးရီးယားအနေနဲ့ရင်ဆိုင်နိုင်စွမ်းရှိတဲ့အကြောင်းပြောဆိုလိုက်တယ်လို့စီးရီးယားအစိုးရပိုင်းသတင်းဌာနကပြောပါတယ်။စီးရီးယားတိုက်ခိုက်နေကတော့သမ္မတဥပမာအနေနဲ့ချက်ချင်းအရေးယူဆောင်ရွက်တဲ့ကိစ္စကိုအချိန်ဆွဲနေတဲ့အတွက်ဘဝင်မကျဖြစ်ရကြောင်းပြောပါတယ်။အဲ့ဒီလိုအချိန်ဆွဲနေတဲ့အတွက်သမ္မတဘာရှာအယ်အာဆတ်အနေနဲ့အရက်သားတွေပေါ်ပုံမှုဒုက္ခပေးဖို့အချိန်ရသွားလိမ့်မယ်လို့အတိုက်ခံခေါင်းဆောင်တွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။